ကျမတို့အခုဆိုရင်ဒီ NLD ပါတီအနေနဲ့နော်ဒုတိယလုံးဝတခဲနဲ့ထောက်ခံမှုနဲ့ဒီကောက်ပွဲမှာအနိုင်ရပြီးတော့အစိုးရဖွဲ့လာခဲ့တာအခုဆိုလို့ရှိရင်ဒါတက်တန်း၃နှစ်ကိုကျော်လာခဲ့ပါပြီ။လာပိုင်းကျော်လာပြီပေါ့နော်။ဆိုတော့ဒီ NLD ပါတီအနေနဲ့ဒီ၃နှစ်တာကာလအတွင်းဖြတ်တန်းခဲ့တဲ့ဒီအဲကာလအတွင်းမှာအားနိုင်ချက်တွေအသာချက်တွေဘာတွေဆောင်ရွက်နိုင်ခဲ့ပြီးပြီလဲ။ဘာတွေကိုတကယ်တမ်းဒီဒီကောက်ပဲကတိကဝတ်အတေအတိုင်းအကောင့်ထဲပေါ်နိုင်မှုဘယ်လောက်ရှိတယ်လဲပေါ့နော်ဒါတွေအဓိကထားပြီးတော့ဆွေးနွေးသွားချင်တာပါရှင့်ဆိုတော့ပထမဆုံးကျွန်မဟိုဆရာဒေါက်တာမျိုးညွန့်ကိုဆွေးနွေးပေးစေချင်ပါတယ်အဲဒီ NLD ပါတီအနေနဲ့လက်ရှိဒီ၃နှစ်တာကာလအတွင်းမှာပေါ့နော်အောက်အောင်မြင်ရင်အကောင့်ထဲပေါ်နိုင်ခဲ့တဲ့အရာတွေဆရာဘာတွေမြင်မိပါလဲရှင
့်ကျွန်တော်တို့ဆိုရအနေနဲ့အခုပြီးခဲ့တဲ့၃နှစ်အတွင်းမှာအဓိကလုပ်ခဲ့တာဟာကျန်းမာရေးနဲ့ပညာရေးဦးစားပေးလုပ်ခဲ့ပါတယ်ဝိပညာရေးမှာဆိုရင်အောက်ခြေတော့မူဂျူမူလာတန်းကစပြီးတော့ပညာရေးမှာတော့ဒါတင်ဒါဖြီဆိုတဲ့စနစ်ကနေပြီးတော့စဉ်းစားတွေးခေါ်တာဖို့တော့လူ့ဘဝမှာတွေ့ကြုံလာမယ့်ပြဿနာတွေကိုဖြေရှင်းနိုင်မှုဆိုတဲ့အဲ့ဒီလမ်းကြောင်းကိုကျွန်တော်တို့ပြောင်းပြီးတော့ကျွန်တော်လုပ်နေပါဒီလိုလုပ်နိုင်မှုအတွက်လည်းတော့ပညာရေးမှာကျန်းမာရေးမှာအသုံးစည်တယ်ကိုအစတိုးပြီးကျွန်တော်တို့သုံးစွဲနေပါတယ်ဒါကျွန်တော်ရဲ့အဓိကအောင်မြင်မှုလို့ကျွန်တော်တို့ပြောချင်ပါတယ်။ဒါကရုပ်ပိုင်းအရာပါ။နောက်ကစိတ်ပိုင်းအရာလေကျွန်တော်တို့ကပြည်သူတွေကိုဖိစီးနေတဲ့အကြောက်တရားကိုတော့အတိုင်းတာတစ်ခုကြီးကျွန်တော်ရောပါတော့အောင်လုပ်နိုင်နေတယ်လို့ကျွန်တော်တို့ဒါယုံကြည်ပါတယ်။တရားကြီးကကျွန်တော်တို့လွတ်ဆောင်နိုင်တဲ့အချက်တွေကိုကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့။ဆရာဦးလာဆောဘယ်လိုမြင်မိလဲ။ဒါဒီ၃နှစ်ကာလအတွင်းမှာဝေဖန်မှုတွေထောက်ပြမှုတွေလည်းမျိုးမျိုးတော့ရှိကြပါတယ်။ဒါပေမဲ့ဟိုအရင်ဆုံးအနေနဲ့ပေါ့နော်ဒီဆရာအနေနဲ့အတိုင်းတာတခုတီတီအအောင်မင်းမြင်ဆောင်ရွက်နိုင်ခဲ့တဲ့ဟာတချို့ရောမြင်မိပါလား
ဟုတ်ပထမဆုံးကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကလေအကုန်လုံးနင်းနေထွေထွေနဲ့ရှစ်ချင်းခင်ခင်နဲ့တော့ဟိုတမတော်ကအဲအလက်ရှိအာဏာရနဲ့ဆိုတော့နိုင်ငံရေးပါတီတွေရောအရဖက်လူဖွဲ့စည်းတွေရောအကုန်လုံးဖြစ်ချင်တယ်ပေါ့နော်ဖြစ်ပြီးမှအဲ့လိုအမတန်ဆိုးဆိုးွားဖြစ်ခဲ့တဲ့အမိုက်ပုံကြီးကိုတဖြည်းဖြည်းတဖြည်းဖြည်းချင်းကျင်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဘယ်ဆန္ဒစောလာတော့မသိဘူးနော်ဟိုအရင်မျောလင်းကြညာကြည့်လို့လားမသိဘူးကျွန်တော်ကတော့စိတ်တိုင်းမချောက်ဘူးပေါ့နော်ဒီပြဿနာဒီအမှတ်ပုံကြီးရှင်းဖို့ဆိုတာလည်းတမိုင်းရမလွယ်ဘူးဆိုတော့နားလဲပါရင်နော်စိတ်တိုင်းမချောက်ဘူးအဲ့တော့သူကျွန်တော်တို့ကဒီဒီဘက်ကလည်းဒီဒေါက်တာမြင့်ညွန့်တို့ပေါ့နော်အဲ့ NLD ဘက်ကလည်းတက်နေတာများလုပ်တယ်အဲ့တော့လုပ်လို့မအောင်မြင်တာလည်းရှိရင်နော်အဲ့တော့ဟိုကိုပါတီလုပ်တာတော့ကောင်းမြင်မှာပေါ့ဒါပေမဲ့ကျွန်တော်ကဝေဖန်လိုက်မယ်ဆိုရင်လည်းသိ blame game ဆန်သွားမှာလည်းကျွန်တော်စိုးရင်လည်းအဲ့တော့နော်ကျွန်တော်စိတ်တိုင်းမချောက်ဘူးအခုနောက်ပြောသလိုပေါ့ပညာရေးမှာဆိုလဲကျွန်တော်တုတ်တက်မှုတွေမရှိတော့ဆိုရှိပါတယ်နော် TPP အရင်တော့ support မှုရှိတယ်ဒါပေမဲ့ကျွန်တော်နိုင်ငံတကာဆန်နဲ့ကြည့်မယ်ပြည်ရောရှိဆန်နဲ့ကြည့်မယ်ဥမာတိုင်းရင်းသားတွေဆိုလို့ရှိရင်ပြီးခင်မှာတာဆက်တင်ကြမယ်ဆိုလဲကျွန်တော်တို့စိတ်တိုင်းမချဘူးနောက်ကျွန်တော်တို့ဆိုရင်အခုငငယ်ငယ်တွေကကျွန်တော်တက္ကသိုလ်ကျောင်းသားလှူရှာမှုတွေတက္ကသိုလ်လှူရှာမှုတွေကျွန်တော်ကြည့်ပြင်လာတယ်အဲ့တော့အဲ့ဒီတက္ကသိုလ်လှူရှာမှုတွေကလည်းဟိုကျောင်းသားတမကလှူရှာမှုတွေကျွန်တော်စိတ်တက်မကြဘူးဟိုနီးနီးထွေးထွေးနဲ့တကယ်မပေါ်တော့ပြီးကြင်ွယ်တဲ့ရောက်တဲ့ပုံစံဖြစ်နေကျောင်းသားလှူရှာမှုကဘေးကိုထွက်ရှင်ထွက်လိုက်အစိုးရဆန်းကျင်လိုက်တခါတကကွဲလိုက်အဲ့လိုဖြစ်နေအဲ့တော့ကျွန်တော်လှုပ်ရှားရတော့အများကြီးပဲเนาะအဲ့တော့ကျွန်တော်တို့ဒီမှာတုတ်တက်မှုတွေရှိကျွန်တော်အမြင်ပေါ်လေဥပမာဆိုရင်ကျွန်တော်ပင်လုံးပင်လုံးဆိုကျွန်တော်အရင်စိတ်ချမ်းသာတယ်เนาะပင်လုံးကရှေ့ကပြိုးခဲ့တယ်တခါဒုတိယပထမတစ်ချိန်ဒုတိယတစ်ချိန်တတိယတစ်ချိန်အဲ့လိုကျွန်တော်ကအဲ့လိုပုံမှန်လေးထွက်လာ result လေးထွက်လာเนาะဒါမှမဟုတ်မထင်မှာပဲနဲ့ဟိုအထင်ကော်တွေဖြစ်ပြီးတော့နောက်ပြန်ရှာဆုတ်တော့တာမျိုးရှိတယ်။အဲ့တော့ကျွန်တော်ကတော့ဒီမိုကရေစီအပြောင်းလဲကာလမှာတော့ဒီ2008အောက်မှာလိုရတာအခက်အခဲတော့ရှိတယ်ဆိုတာအကုန်လုံးသိရပါတယ်။ဘယ်ဟာဖြစ်တော့မှားနေဘယ်ဟာဆော့ရဆိုတာကိုတော့ကျွန်တော်နိုင်ငံအင်အားစုတွေမှာပွင့်ပွင့်လင်းလင်းဆွေးနွေးဖို့လိုတယ်လို့
ဟုတ်ကဲ့ဒီနေ့ဆွေးနွေးဝမ်းရတယ်အဲ့ဒါတွေကိုဆွေးနွေးဖြစ်ချင်တာပါဒီငင်းကြီးနဲ့ပတ်သက်ပြီးတော့လည်းနောက်ပိုင်းမှာဆွေးနွေးချင်ပါတယ်ဒါအရင်ဆုံးအနေနဲ့ပေါ့နော်ဦးအောင်မိုးစောရဲ့အမြင်ကိုလည်းသိချင်ပါတယ်ဒီ၃နှစ်တာကာလအတွင်းအပြောင်းလဲပေါ့တိတတအပြောင်းလဲတွေ့ရတာများဘာမှမမြင်မိပါလဲရှင
့်ဟုတ်ကျွန်တော်တော့တစ်ခုလုံးအပြောင်းလဲကိုကျွန်တော်နည်းနည်းဟို focus လုပ်ခြင်းလဲဆိုတော့အထူးသဖြင့်ပေါ့2015ရေကောက်ပွဲမတိုင်ခင်မှာကျွန်တော်တို့မျှော်လင့်ခဲ့တာကဒီအခြေခံဥပဒေနဲ့ပတ်သက်လို့အပြောင်းလဲကိစ္စရှိမယ်နောက်တစ်ခုကတရားဥပဒေစိုးမိုးရေးကိစ္စတွေရှိမယ်နောက်တစ်ခုပါရှိမယ်ကျွန်တော်ငြိမ်းချမ်းရေးကိစ္စတွေရှိမှာပေါ့နော်ဆိုတော့အဲ့လိုကိစ္စတွေမှာအခုအခြေအနေအထိအဲ့ဒီရေကောက်ပွဲဂရီတွေကိုဟိုတိတိတသားကြီးအောင်အောင်မြင်မြင်ကြီးကိုအကောင့်ထဲပေါ်ပြနိုင်တာမတွေ့ရဘူးလို့ကျွန်တော်ပြောချင်ပါတယ်ဒါတစ်ချက်ပါဒုတိယတစ်ချက်ကပါလဲဆိုတော့ဟိုဒါကျွန်တော်တို့လူလူအစိုးရတက်တာဆိုလို့ရှိရင်၃နှစ်ရှိသွားပြီပေါ့နော်ဆိုတော့ဒီ၃နှစ်အတွင်းမှာကျွန်တော်မြင်တာကတော့ဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုပါတုံသွားတယ်လို့တန့်သွားတယ်လို့ကျွန်တော်ယူဆဆိုကြပါဆိုကျွန်တော်တို့လွှတ်တော်ကိုကြည့်မယ်ဦးလှဆော်တို့လည်းလွှတ်တော်မှာရှိပါတယ်နော်ဒီအစိုးရကိုကြည့်မယ်နောက်တရားစင်ရေးကိုကြည့်မယ်ဒီ၃ခုရဲ့independent ဖြစ်မှုအပြန်အလှန်ထိန်းကြီးမှုက ီ3နှစ်အတွင်းမှာထင်းနေဆရာတွေ့ရတာခက်တယ်အုပ်ချုပ်ရေးကတိတ်ပြီးတော့ influence လုပ်လွန်းတယ်လို့ကျွန်တော်အဲ့လိုထင်တယ်ဆိုတော့အဲ့ဒါကဟိုတကယ်ဆိုဒီမိုစီမတာအခြေခံအကြဆုံးပဲလို့ကျွန်တော်ပြောချင်တယ်ဆိုတော့ဒီကိစ္စမှာလည်းပဲနည်းနည်းပြဿနာရှိရလို့ကျွန်တော်ထင်တယ်နောက်တစ်ခုကဒီလွတ်လပ်စွာပြောဆိုခွင့်တွေလွတ်လပ်စွာဖော်ထုတ်ခွင့်တွေစီဝေးခွင့်တွေဟာဟိုတကယ်တမ်းကျတော့ဟိုကျွန်တော်တို့အစိုးရလက်ထက်မှာပို့ပြီးတော့ကြလာလို့ပဲဒီမိုစီကနည်းနည်းကြုံသွားသလိုကျွန်တော်အဲ့လိုယူဆတယ်မကျွန်တော်တို့ကိုယ်တိုင်ဟိုတလောကဆိုရင်ကျွန်တော်တို့ဖယ်ရယ်နဲ့ပတ်သက်တဲ့ဒီဆွေးနွေးပွဲတွေကျွန်တော်ဟိုကျွန်တော်တို့ပါတီတွင်းမှာလည်းကျွန်တော်လေ့လာကျင်တာပါတယ်နောက်တစ်ခုကကျွန်တော်တို့လေ့လာထားတာတွေကိုလည်းပဲဟိုတခြားသူတွေကိုမျှဝေကျင်တာပါတယ်ပေါ့နော်ဟိုတိုင်းပြည်ကလည်းဖယ်ရယ်နိုင်ငံကိုတိစောက်မယ်လို့ပြောနေတာဟုတ်ဆိုတဲ့အခါကျအဲ့လိုကိစ္စမျိုးတွေကျွန်တော်ကလှုပ်ကျင်တော့တချို့ပညာရှင်တွေကိုကျွန်တော်ကဖိတ်ပြီးတော့ဆွေးနွေးပွဲလေးတွေလည်းလုပ်တယ်ဟိုဒီကိစ္စကကောင်းတဲ့ကိစ္စလုပ်တာလေအဲ့လိုမျိုးကိစ္စတော့မှလာပြီးတော့တားတာစီးတာရှိတယ်ဆိုတဲ့အခါကျတော့နည်းနည်းတော့ဟိုစိတ်ထဲမှာကတိကောက်ဖြစ်တယ်ပေါ့နော်ဟိုကျွန်တော်အဓိကပြောချင်တာကတော့ဟိုဟိုတော်တော်မျိုးညွန့်တော့ပဲဖြစ်ဖြစ်ငါ NLD ပဲဖြစ်ဖြစ်ကျွန်တော်တို့အစိုးရပဲဖြစ်ဖြစ်စူးစမ်းပန်းစားအကောင့်တွေပေါ်နေရာတွေရှိပါလိမ့်မယ်ခုနဦးလာစောပြောသလိုပဲလက်ရှိအချိန်နေကြီးအောက်မှာအစိုးရနှစ်ခုလို့ဖြစ်နေတဲ့အချိန်နေကြီးအောက်မှာလောက်ကန်ရတာခက်ခဲတာတွေကိုကျွန်တော်တို့နားလဲပါတယ်သို့တော်လည်းပဲရွေးကောက်ပွဲဂရိတွေကတော့ကျွန်တော်ဟိုကုတ်ချိန်တွေပြည့်ပြည့်ဝဝအကောင့်တွေပေါ်လာတာကိုကျွန်တော်ကတိချာမတွေ့ရသေးဘူးလို့ကျွန်တော်ပြောချင်တယ်။နောက်ကနေ့အနေထားမှာဟိုတိုင်းပြည်ရဲ့ဒီမိုစီရဲ့အနေထားနောက်တစ်ခုကလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်အနေထားတွေကတကြုံလာတယ်လို့ကျွန်တော်အဲ့ဒါပြောချင်ပါတယ
်။ဆိုတော့ဥပမိုးဆိုတော့ထောက်ပြတယ်လို့ပဲဒီရွေးကောက်ပွဲဂတိကဝတ်တွေပေါ့နော်။ NLD ရဲ့ရွေးကောက်ပွဲဂတိကဝတ်တွေအဓိကတိုင်းနာကြီးနေညာကြီးနောက်ဒီပြည်သူတွေကိုအမှန်တကယ်လုံခြုံမှုပေးနိုင်တဲ့အုပ်ချုပ်မှုစနစ်ရှိရေးတို့ဖွဲ့စည်းပုံပြင်ရေးတို့ဒီရွေးကောက်ပွဲဂတိကဝတ်တွေကို NLD အစိုးရအနေနဲ့ဘယ်လောက်တိုင်းတာထိအကောင့်ထဲပေါ်နိုင်တယ်လို့ဆရာကျွန်တော်မျိုးညွန့်နေနဲ့ယူဆမိပါလဲ
ကျွန်တော်တို့စူးကအနေနဲ့ရွေးကောက်ပွဲကတိတွေကိုကျွန်တော်တို့ဟိုတိုင်းနာတစ်ခုအထိအကောင့်ထင်ဖို့ကြိုးစားနေတယ်လို့ကျွန်တော်ပြောနိုင်ပါတယ်ဒီဂရိကွတ်တွေကတစ်ခုနဲ့တစ်ခုဆက်ဆက်နေပါတရားဥပဒေစုံမိုးရေးပြည်တွင်းစစ်ချုပ်ငြိမ်းရေးဖွဲ့စည်းရုံးချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးအပြင်ဒီ၃ချက်လုံးကလည်းဖွဲ့စည်းရုံးချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးမှာတနည်းအားဖြင့်ပြန်ပြီးအခြေခံနေပါတယ်အဲ့တော့ကျွန်တော်အခုဖွဲ့စည်းရုံးချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကိုကျွန်တော်တို့လုပ်လိုက်ပြီးလုပ်လိုက်တာနဲ့တပြိုင်နက်ဒီပြင်းစင်ကြီးအတွက်နော်ဟန်တာတာနှောက်ရက်တာနော်အာယုံပြောင်းအောင်လုပ်တာတွေဘလောက်ပေါ်လာလဲဆိုတာပြည်သူတွေတွေ့နိုင်ပါတယ်အဲ့တော့ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်းစင်ကြီးအောင်မြင်ပြီဆိုရင်ပြည်သူငြိမ်းချမ်းရေးရလဲကျွန်တော်အောင်မြင်သွားမှာပါကြံပြောရင်ကျွန်တော်တို့တိုင်းသားတွေလူချင်းနဲ့ကိုယ်ပြည်နယ်မှာနော်ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြတန်းခွင့်ဒီပြင်းစင်ကြီးမှာတခါတည်းပါသွားမှာပါနော်အဲ့ဒါနဲ့အတူကျွန်တော်တို့ဒီပြည်မှာဖြစ်နေတဲ့ပြည်ပခါတွေမှာအစိုးရကနော်အစိုးရနှစ်ရလူဖြစ်နေတဲ့အထူးဖြင့်လုံယုံရင်းနဲ့ပတ်သက်ရင်တမတော်ဟာနော်ဘလူးကူမှအခွင့်အမိန်တောင်းစီရမလို့ပဲလွတ်လပ်စွာစီမံခန့်ခွဲဆောင်ရွက်ပိုင်ခွင့်ရှိနေတဲ့အနေအထားကနေပြီးတော့နော်တာဝန်ယူတဲ့အစိုးရတရားကပဲအကုန်လုံးနဲ့လုံမဲ့အကုန်လုံးနဲ့တာဝန်ခံလာတဲ့အချိန်တွေမှာနော်ဒီပြည်ရင်းငြိမ်းချမ်းရေးမှာလည်းရှိဖို့အများကြီးရောက်လာနိုင်ပါတယ်နောက်တစ်ခါကျွန်တော်တို့တရားဥပဒေစိုးမိုးရေးကျွန်တော်တရားဥပဒေစိုးမိုးရေးမှာခုအပရိလိုက်စားရေးမှာတော့ကျွန်တော်သိထားတဲ့ခြေလှမ်းတွေကျွန်တော်ရှိနေပါတယ်သို့တော့ကျွန်တော်တို့ကမူအဖြစ်ချရုံနဲ့မပြီးပါဘူးဒီတရားဥပဒေစိုးမိုးရေးမှာအဓိကလုပ်ရမယ်နော် law enforcing နော် personal ပေါ့ဥပဒေကိုထိန်းသိမ်းနိုင်တာမယ်ရဲတို့တပ်တို့နော်ကျွန်တော်တရားရုံးဝန်ထမ်းတို့သူတို့ကကျွန်တော်တရားဥပဒေစိုးမိုးရေးမှာဘယ်လောက်လိုက်ပါနိုင်လဲဆိုတာလေဒီတရားဥပဒေစိုးမိုးရေးအောင်မြင်မှုမှာအရင်အရေးကြီးပါတယ်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရင်းနဲ့တကွတော့အားလုံးအောင်မြင်လာရင်ကျွန်တော်ဒီဥပဒေထိမ့်သိမ်းကြံ့မှတ်ဖို့ပါဝင်ရမယ်ပုံကူအားလုံးရဲ့သူတို့ရဲ့ mindset ပေါ့ခံယူချက်ပါပြောင်းသွားမှာပါအဲ့ဒီဥပဒေထိမ့်သိမ်းရင်းမှာပါနေတဲ့ပုံကူအားလုံးတော့ဒီဟာနဲ့ဆက်နွယ်နေတဲ့ပြည်သူတွေရနေပြီးတရားဥပဒေစိုးမိုးရေးပေါ်မှာထားတဲ့သဘောထားအဲ့ဒါဒီပါပြောင်းလဲသွားတဲ့အချိန်မှာကျွန်တော်တို့တရားဥပဒေစိုးမိုးရေးတွေကောင်းတော့ပြည်ရင်းငြိမ်းချမ်းရေးတော့အရှိန်ဟုန်နဲ့တက်လာမယ်လို့ကျွန်တော်ပြောချင်ပါတယ်အရေးကြီးတာကျွန်တော်လုံရမဲ့လမ်းစဉ်ကိုလမ်းစဉ်မပြောက်ပဲပန်းနိုင်အတိုင်းဒီဇိုင်းမှမှလုံနေဖို့အရေးကြီးဆုံးလို့ကျွန်တော်ပြောချင်ပါ
တယ်ဟုတ်ကဲ့ NLD ပါတီအနေနဲ့ဒီဖွဲ့စည်းပုံပြင်ဆင်ကိစ္စကိုလွှတ်တော်ထဲမှာစလုံညာနေတာတော့ကျွန်တော်တို့သိရပါတယ်ဒါပေမဲ့ဒီအစမှာကိုပဲဒီပြင်ရေးဆိုရဲအစ်စ်မရောက်ခင်ဒီပြင်ဖို့အတွက်လေ့လာသုံးသပ်တဲ့ပူပေါင်းကော်မတီဖွဲ့တဲ့အစ်စ်မှာတော့မှဒါကန့်ကွက်မှုတွေကရှိရဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးရကောတကယ်တမ်းပြင်နိုင်ဖို့ဆိုရဲအချိန်ဒီမှာဘလောက်ထိလက်တွေ့ကြပါသလဲဒါတော့ကျွန်တော်ဟိုဦးလာစောဆွေးနွေးပေးစေချင်ပါတယ်တကယ်ပြင်ဆင်နိုင်ဖို့လက်တွေ့ကြကြအချိန်ဒီဘယ်လိုရှိပါလဲ
ကျွန်တော်နားရဖွဲ့စည်းပုံပြင်ဆင်ရေးရတော့ခုနော်ကျွန်တော်လွှတ်တော်ထဲမှာ NLD က ဟိုအနေဒီလုတ်တဲ့လုတ်ရပုံမှာဝုန်းဆိုမှတ်တက်တရတာပေါ်လေးတက်မတော်ကအဲ့တော့အနေဒီနဲ့တက်မတော်ကြားထဲမှာတော့ကျူတင်ညှိနှိုင်းမှုလည်းမရှိဘူးเนาะအဲ့ရပုံပုံလင်းပြောရင်တော့စစ်ဖက်ရပ်ဖက်ဆက်ဆံရေးဟာချောချောမွေ့မွေ့မရှိဘူးချောချောမွေ့မရှိတဲ့ကြားထဲမှာဖွဲ့စည်းပုံပြင်ဖို့ဆိုတာကျွန်တော်တိတ်တရားဝင်လို့မထင်ဘူးဒါပေမဲ့ဖွဲ့စည်းပုံပြင်မဲ့လမ်းကြောင်းတစ်ခုတော့ပေါ်ခဲ့တယ်เนาะကျွန်တော်အဲ့ဒါဒီကျွန်တော်ပင်လုံညီလကံခေါ်ပြီးတော့ပင်လုံညီလကံထဲမှာကျွန်တော်တို့ဒီ national accord တွေပေါ့လေသဘောတူညီချက်တွေရတယ်ရတော့လွှတ်တော်တဲ့လုပ်မယ်အဲ့ national accord တွေကိုအဲ့ဒီအစိုးရနဲ့တက်မတော်ရုံးမောအဝန်ကြီးဌာနတွေကတာဝန်ယူပြီးတော့အဲ့ဒါအကောင့်တွေဖော်မယ်ဖွဲ့စည်းပုံပြောင်းမယ်ဆိုတဲ့ဟာကို political framework ထဲမှာလည်းတာဝန်ခွဲပြီးချပြပြီးသားဒီ50တချက်လည်းထွက်ပြီးသားအဲ့ဒီဟာကြီးကကာချောတယ်လို့ချောသွားတယ်နော်တကယ်တော့ abortion ဖြစ်သွားတယ် abortion ဖြစ်ပြီးတော့အကြမ်းမှာလွှတ်တော်ထဲမှာပေါ်လာတယ်အဲ့ဒီဟာကြီးကိုကျွန်တော်တို့မလုံးနိုင်ဘူးဆိုတာဘာကြောင့်လဲ NCA ကြောင့်လား NCA မအားနဲ့ချက်ကြောင့်လားအဲ့ဒီလက်နက်ကင်ဖွဲ့စည်း EO တွေရဲ့ကနည်းနည်းပြဿနာကြောင့်လားဒါမှမဟုတ်တက်မတော်ကဟိုပြဿနာကြောင့်လား NLD ကပဲနည်းနည်း capacity ညံ့လို့လားတိုက်နိုင်ငံရေးပါတီတွေကပဲညံ့လို့လားဆိုအဖြစ်မချနိုင်ဘူးမချနိုင်ဘူးနဲ့အဲ့ဒီဟာဇံမျောကြီးဖြစ်တဲ့ခါကြမှာအဲ့ဒီဖွဲ့စည်းပုံပြင်ဆိုတက်လာဖွဲ့စည်းပုံပြင်တက်လာရင်တော့အဲ့ဒီဟိုပုံမှန်အပွားခန်းဆက်နှစ်436မှာထင်ပါပဲအဲ့တော့ဒါကြီးကျွန်တော်ဘယ်လိုဖြစ်ရှင်းမလဲအဲ့တော့ကျွန်တော်ကတော့ဒီဖွဲ့စည်းပုံပြင်ဆင်ဆိုတာကကျွန်တော်ကတော့ဒီအကုန်လုံးပါဝင်တဲ့ပေါ့လေ all inclusive all inclusive ဆိုတာကျွန်တော် EO လည်းပါတယ်နော်ရဖွဲ့နိုင်ငံရေးဖွဲ့စည်းလည်းပါမယ်နိုင်ငံရေးပါတီလည်းပါမယ်အာဏာရရင်လည်းကျွန်တော် NL လည်းပါမယ်တက်မတော်လည်းပါမယ်အဲ့ဒီ one one ပြီးလုံးမှကျွန်တော်တို့ဖွဲ့စည်းပုံပြင်လို့ရမယ်ထင်တယ်အဲ့လိုမျိုးလွှတ်တော်ထဲမှာဆိုရင်လွှတ်တော်ထဲမှာအဲ့လိုလုပ်ရင်တော့ civil beauty relation မကောင်းတဲ့အတွက်ကြောင့်တယောက်ကတုံးဆိုရင်နောက်တစ်ယောက်က၄ဖြစ်နေလိမ့်မယ်အဲ့တော့ပို့ပြီးတော့ဆက်ဆံရေးဆိုးပြီးတော့အကုန်လုံးကျွန်တော်လူမှုစည်းပွားတွေဒီမှာကြရရလိမ့်မယ်အဲ့တော့တိုင်းနဲ့ပြည်တွေမှာလည်းအထူးသဖြင့်အဲ့ဒီတိုင်းသားတွေသားတွေမှာဆိုလဲကရှင်မာတော်၎င်းကရင်မာတော်၎င်းရှမ်းမာတော်၎င်းရခိုင်မာတော်၎င်းအဲ့ဒီလက်နက်ကံပုံကံမှုတွေကရရှိမြင့်လာလိမ့်မယ်အဲ့လိုဆိုရင်ကျွန်တော်တို့ NLD ကဘလောက်ပဲကြိုးစားတိဆောက်တိဆောက်သုံးနှစ်မပြောဘဲနဲ့နောက်နှစ်တိဆောက်လဲကျွန်တော်တိုက်ပြတဲ့ကောင်းမဲ့အလားလားမမြင်ဘူ
းဆက်ပို့ပြီးတော့လက်တွေ့ကြတဲ့နီလန်တကယ်တော့ရှိတယ်ဆိုတာမျိုးဆရာထောက်ပြတယ်လို့ယူဆပါတယ်အဲဦးအောင်မိုးစောဘယ်လိုမြင်မိလဲလက်ရှိသွားနေတဲ့ရွေးကောက်ပွဲဒီတတိကဝက်အတိုင်းပေါ့နော်ဒီဖွဲ့စည်းပုံပြင်ဖို့ဆောင်ရွက်တဲ့နေရာမှာလှုပ်ထုံးလုံးကြီးများမှားနေသလား
ကျွန်တော်ထင်ပါတယ်ဟိုဟာဖွဲ့စည်းပုံကိစ္စကတော့အကုန်လုံးလိုရမှာကိစ္စအလွတ်တော်အတွင်းလွှတ်တော်ပနေပေါင်းစုံနဲ့လိုရမှာကိစ္စလို့ကျွန်တော်မြင်ပါတယ်အလွတ်တော်အတွင်းမှာခဏစူးစမ်းတဲ့စူးစမ်းမှုကတော့လွှတ်တော်အတွင်းမှာရှိရလွှတ်တော်ကိုယ်စားလှယ်တွေပေါ့အထူးသဖြင့်တော့NRC ရှိမယ် USDP ရှိမယ်တမရောကိုယ်စားလှယ်ရှိဒီလူတွေကဘယ်လောက်ထိညှိနှိုင်းနိုင်မလဲဆိုရဲအပေါ်မှာအပြောင်းလဲရနည်းလည်းနည်းမယ်များလည်းလည်းများကျွန်တော်တို့လိုချင်တော့လည်းရရမှာရအဲ့တိုင်းသွားနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်သို့တော်လည်းပဲတကယ်တမ်းဟိုဒီမိုကရေစီအနှစ်သာရရှိတဲ့ Federal အနှစ်သာရရှိတဲ့တကယ်ဒီကျွန်တော်တို့အားလုံးလိုချင်တဲ့ Constitution တစ်ခုဖြစ်ဖို့ကတော့ဘက်ဆုံးလို့ရလိမ့်မယ်လို့ထင်တယ်တော့လွတ်တော်ရင်းကလွတ်တော်ပါအကုန်လုံးရပါမယ်